ကနေဒါနိုင်ငံတော်ရွန်တိုမြို့မှာလူတယောက်ကတနက်နေ့ပြစ်ခတ်ခဲ့လို့အသက်10နှစ်နဲ့18နှစ်အရွယ်အမျိုးသမီးနှစ်ဦးတေဆုံးပြီးတော့နောက်ထပ်13ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနက်နေ့ပြစ်ခတ်သူလို့တန်လျာရှိသူဟာတော်ရွန်တိုမြို့ကအသက်29နှစ်အရွယ်ဖိုင်ဇယ်ဟူစိန်ဆိုသူဖြစ်ပြီးတော့အဲ့ဒီတနက်သမားလည်းတေဆုံးသွားတယ်လို့တော်ရွန်တိုရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားဟာတော်ရွန်တိုခရစ်တောင်ရက်ွက်တွင်လူသားချင်းကြမှာရှောက်သွားရင်းနဲ့သောတော့ဆိုင်နေတဲ့ကဖေးတွေကိုတနက်နေ့အချက်20ကနေ30လောက်ထိပြတ်ကတ်ခဲ့တာကိုကြားခဲ့ရတယ်လို့ကိုယ်တိုင်ကြားခဲ့သူတွေကပြောပါတယ်။တနက်သမားနဲ့ပြန်လာပြတ်ကတ်ခဲ့တာတွေရှိခဲ့တဲ့အကြောင်းရတပတ်ကြီးကမောက်ဆောင်သောဆက်ပြောပါတယ်။ဘာကြောင့်အခုလိုပြတ်ကတ်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးသူတွေစုံစမ်းစစ်ဆေးနေကြပြီးတော့ဘာကြောင့်ဖြစ်နိုင်လဲဆိုတာမျိုးတစ်ထစ်ချမဆုံးဖြတ်နိုင်သေးဘူးလို့လည်းသူကပြောပါတယ်။လက်ကင်ဖုန်းတွေနဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာတော့တကူလုံးနဲ့အောင်ဝတ်ဆင်ထားတဲ့အမျိုးသားကခရီးတောင်ရက်ွက်တဲကစားတော့ဆိုင်တစ်ခုထပ်မင်းဲကိုလူသားချင်းညမော်ကနေပြစ်ခတ်ခဲ့တယ်ဆိုတာကိုပြသထားပါတယ်။ဒွန်လူမျိုးတော်ဝန်ဂျွန်တိုရီကတော့ဒီမျိုးမှာလူတွေအများပြားကတနက်တွေကိုအလွယ်တကူရနိုင်တာကြောင့်တနက်နဲ့ပတ်သက်တဲ့ပြဿနာတွေရှိနေတယ်လို့လည်းသတင်းတော့တွေကိုပြောပါတယ်။တင်းကြသေးရင်ကဇက်တိုက်ကြုံရတဲ့ပြစ်ခတ်မှုတွေကြောင့်လည်းဒီမျိုးမှာနောက်ထပ်ရဲတပ်ဖွဲ့ဝင်တွေမကြခင်ရပိုင်းတွေကပဲတုံ့ပြန်ချထားခဲ့တာဖြစ်ပါတယ်ခင်ဗျာ။